ူကီသမ္မတရေးဆက်တင်ရေးအတိုဂန်ကအပြစ်ခတ်ရစဲကြဖို့ရုရှားနဲ့ယူကရိန်းကိုတောင်းဆိုလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာအင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်ပတ်အတွင်းပထမဦးဆုံးညနေချင်းဆိုင်တွေ့ဆုံဆွေးနွေးကြရမှာတူရကီသမ္မတကအခုလိုပြောလိုက်တာပါ။ဆွေးနွေးပွဲမှာတိုးတက်မှုရှိခဲ့ရင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်။တရားမျှတတဲ့ရင်ကြိုင်းရေးမှာရှုံးသူမရှိပါဘူးလို့သမ္မတအာဒိုကန်ကမိန့်ခွန်းမှာပြောသွားပါတယ်။ယူကရိန်းနိုင်ငံကရုရှားနဲ့ NATO ဘယ်ဘက်မှမပါဘဲကြားနေတဲ့အကြောင်းကြေညာဖို့အစဉ်သိရှိပါတယ်လို့ယူကရိန်းသမ္မတကဆွေးနွေးပွဲမှာတိုင်းမီမှာပြောခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းကတရားနိုင်ငံအဖြစ်ကြေညာထားတဲ့ Donbass ဒေသအရင်းနဲ့ပတ်သက်ပြီးစိတ်ဆက်ဖို့အတွက်လည်းယူကရိန်းကဖွင့်ထားတယ်လို့ဆိုပါတယ်။ဆွေးနွေးပွဲကိုနေ့ရက်အကြာတူကီအစိုးရဆောက်ဦးမှာကျင်းပမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲကို Chelsea ဘောလုံးသင်းပိုင်ရှင် Roman Abramovich နဲ့တက်ရောက်နေပါတယ်။သူဟာ Putin နဲ့လည်းရင်းနှီးတဲ့သူဟာသူရဲ့အခမ်းအနားကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ယူကရိန်းတပ်တွေရဲ့ခုခံမှုကမျောလင့်ထားတဲ့ပုံမှုအကောင့်လာကြောင်းရုရှားတပ်တွေဟာနုံနစ်နေသလိုဖြစ်လာတဲ့အတွက်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးတပုံတွေရှိတဲ့ရုရှားစကားပြော Donbass ဒေသကိုပဲပုံမှုအာရုံစိုက်တော့မဲ့ပုံပေါ်ပေါက်လာတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကသုံးသပ်ထားကြပါတယ်။